ငွေကြေးခွာချမှုနဲ့အကြမ်းဖက်မှုတွေအပေါ်ငွေကြေးထောက်ပံ့မှုတိုက်ဖျက်ရေးနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ပြင်သစ်အခြေဆိုင် FATF အဖွဲ့ရဲ့အညီမဲ့စီးရင်မှာမြန်မာနိုင်ငံကိုမကြခင်သတင်းပတ်တွေအတွင်းထည့်သွင်းမဲ့ပုံရှိတဲ့အကြောင်းအနောက်နိုင်ငံနဲ့အာရှအစိုးရအရာရှိတို့ရဲ့ပြောဆိုချက်ကိုကိုးကားပြီး Nikkei Asia သတင်းစာမှာဖော်ပြထားပါတယ်။ဒီလိုထည့်သွင်းမဲ့ဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံတကာအကူအညီတွေအပေါ်ထိခိုက်နိုင်တယ်ဆိုပြီးသတိပေးချက်တွေလည်းထွက်ပေါ်နေပါတယ်။လူအခွင့်အရေးအဖွဲ့အစည်းတွေနဲ့တဘာဝပတ်ဝန်းကျင်ရေးရာလှုပ်ရှားဆောင်ရွက်နေသူတွေကတော့ဒီအရေးယူမှုဟာမှန်ကန်တဲ့လုပ်ရဖြစ်တဲ့ဆိုပြီးထောက်ခံပြောဆိုနေပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမအီးတန်စင်ကပြောပြပေးမှာပါရှင
်။ FATF ရဲ့အောက်တိုဘာလလယ်ပါရီမှာကျင်းပမယ့်အစည်းအဝေးပွဲမှာမြန်မာနိုင်ငံကိုအမည်မဲစီးရင်ထည့်သွင်းရေးဆုံးဖြတ်မယ်လို့ဒီကိစ္စနဲ့နှိစက်တဲ့အစိုးရရာရှိတွေကပြောဆိုတာကို Nikkei Asia သတင်းစာမှာရေးသားဖော်ပြထားပါတယ်။FADF အဖွဲ့ဟာအစိုးရတွေအတွင်းအသင်းဖွဲ့တွေနဲ့တာဝန်ရှိသူတွေပူးပေါင်းဖွဲ့စည်းထားတဲ့ငွေကြေးမတမာမှုလုံဆောင်ချက်တွေကိုစောင့်ကြပ်ပြီးတော့မူဝါဒတွေချမှတ်နေတဲ့အဖွဲ့ဖြစ်ပါတယ်။အခုလိုအမည်မဲစီးရင်ထည့်သွင်းခဲ့ရမယ်ဆိုရင်နိုင်ငံတကာကြီးကြီးမြတ်မြတ်မှုနဲ့အကူအညီတွေပေါ်မှာထိခိုက်နိုင်တာကြောင့်ဘက်ပေါင်းစုံအကြက်တဲ့ညင်ဆိုင်နေရတဲ့စီးပွားရေးပေါ်မှာပို့ပြီးတော့ထိခိုက်နိုင်တယ်ဆိုပြီးတော့လည်းပြည်ပပညာရှင်တွေကရှုမြင်ကြပါလိမ့်မယ်။မြန်မာလူခွင့်ကိုရရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကတော့စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဖြစ်တဲ့ကိစ္စတွေဖြစ်တဲ့ဆိုပြီးတော့လည်းမြန်မာတွေ
ကျွန်တော်တို့အမြင်ကတော့ဒီလိုအရေးယူတဲ့ဟာမျိုးကနောက်တောင်ကျနေပြီပေါ့နော်မြန်မာပြည်ကိုစစ်တပ်ကိုအရေးယူတင်တာတော်တော်လေးကြာပြီတနည်းအားဖြင့်ပြောမယ်ဆိုရင်ဒီလိုပြဒီပြည်တွင်းစစ်ရှိတဲ့နိုင်ငံတွေအားလုံးမှာဒီလိုငွေကြေးခေါ်ချမှုတွေနောက်လက်နက်မောင်းခုမှုတွေမှုရေးစေဝါမှုတွေမှုရေးစေဝါထုတ်လုပ်မှုတွေဆိုတာဒါသူတို့ရဲ့ဒီငွေကုန်ချေချများတဲ့ပြည်တွင်းစစ်ကိုထောက်ပံ့မှုတွေဒါရှိစမေးပါဒါဖြစ်လေဖြစ်တတ်ရှိတဲ့ဟာတယံဇာတ်တွေခုထုတ်တာတွေဒါတွေကအများနဲ့ဟိုရှိနေတဲ့ဟိုပြဿနာတစ်ခုပေါ့နော်ဒါပေမဲ့ဒီဟာအဓိကသူကြောအဓိကရင်းမြစ်ကဘာလဲဆိုရင် root cause ကတော့ဒါစစ်တပ်ပဲမြန်မာပြည်မှာဆိုရင်ပြန်ကြည့်မယ်ဆိုရင်တကယ်စီးပွားရေးလုပ်မယ်ဆိုရင်စစ်တပ်နဲ့မပတ်သက်လို့မရဘူးသူကနေရာကမှသူကချုပ်ကင်ထားတယ်
မြန်မာစစ်တပ်ကိုဗန်ဒါငွေကြေးထောက်ပံ့နေတဲ့ရေနံနဲ့တဘာဝတံငွေလုပ်ငန်းလိုမျိုးရည်နှီးမြှုပ်နှံမှုတွေမှာတပိတ်မှောက်ဖို့လူခွေရင်အဖွဲ့တွေကတောင်းဆိုနေကြမှာပဲပိတ်ဆို့တံခတ်မှုတွေတိုးလုပ်ဖို့တောင်းဆိုနေကြတာပါဥချုပ်ဝင်းကတော့စစ်တပ်နဲ့ပူးပေါင်းလုပ်ကိုင်နေတဲ့တခြားနိုင်ငံတကာစီးပွားရေးလုပ်ငန်းတွေစစ်တပ်အချင်းချင်းပူးပေါင်းဆောင်ရွက်မှုတွေကိုပိတ်ပင်ဖို့လိုတယ်လို့ထောက်ပြပါတယ် FATF ရဲ့တွင်းပြင်းစောင့်ကြည့်ရဲ့နိုင်ငံနဲ့ဒေသများစည်းရင်းကနေလွတ်မြောက်ဖို့မြန်မာနိုင်ငံတော်ဘုံဘန်အနေနဲ့ပြည်ထောင်ဝင်ကြီးဌာနအပါအဝင်သက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတယ်လို့ဘူဘန်ဥက္ကဋ္ဌဒေါ်တန်တန်းစွေကစက်တင်ဘာလ20ရက်နေ့မှာပြုလုပ်တဲ့ဗန်လုံငန်းကဏ္ဍအစည်းအဝေးမှာပြောပါသည်မြန်မာနိုင်ငံမှာတရားမဝင်ကြောက်စင်းထုတ်လုပ်မှုလက်နက်မှောက်ကိုကူးမှုတစ်ခိုးထုတ်မှုတွေကြောင့်မြန်မာနိုင်ငံအတွင်းငွေပြူငွေမဲခွာချတဲ့ပြဿနာတွေပေါ်ပေါက်စီဆိုပြီးတော့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်း FATF အဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးကစားမှာပေါ်ပြခဲ့ပူပါလိမ့်ဆရာနာသိမ်းထားတဲ့ကာလမှာအခုလိုအမည်မဲစီးရင်တင်သွင်းခံရနိုင်ခြေရှိတာကနိုင်ငံတွေအကျိုးစီးပွားထိခိုက်နိုင်ပေမဲ့လေဒီလှုပ်ဆောင်ချက်ကမှန်ကန်တယ်လို့တဘာဝပဝင်ကျတဲ့ပတ်သက်ပြီးတော့လှုပ်ရှားနေသူတယောက်ကမှတ်ချက်ပြုထားပါလိ
မ့်တဘာဝပောင်းပြန်ဒီစနဲ့ပတ်သက်ပြီးရင်ပေါ့နော်အစိုးရအပြင်ဆက်မှားရင်းတွေရတယ်အခုတဖြင့်ဒီစအနာရှင်တွေဘုံလုံးလည်းအထုတ်တဲ့ချိန်မှာသူပို့ပြီးတော့တည်တည်ကြာထိခိုက်နေတာကြီးပါအဲ့တော့ပြန်ပြီးနောက်ဆက်တွဲပေါ့နော်အော်ဒန်ဟစ်တန်တွေကြောင့်မှလည်းထင်းကြရတဲ့ပါတာဒီ2012ကနေစခဲ့ရင်ပေါ့နော်အဲ့လိုကာလတွေမှာအနေချင်းကိုယ်သက်သာတယ်ဆိုတာကကြည့်နိုင်တဲ့အနေအထားရောက်တယ်ဒါနဲ့ဆက်ပြီးပဲလုပ်ကြတယ်အဲ့တော့ဒီနေ့ဒီကာလမှာသူတို့အနေနဲ့ကအခုလိုအမီးမဲဆင်းတယ်ပြင်းတယ်ဆိုတဲ့ဒီကောက်ကိုကျွန်တော်တို့အနေနဲ့မှန်ကန်တယ်လို့ကျွန်တော်တို့ပြောကြင်ပါတယ်ပြောနိုင်ပါတယ်ခင်ဗျ
မြန်မာနိုင်ငံမှာငွေကြေးခွာချမှုလုပ်ငန်းတွေပုံစံမျိုးစုံရှိနေပြီးတော့နိုင်ငံတကာစံသမတ်ချက်တွေနဲ့အညီလှုပ်ဆောင်ဖို့အားနည်းချက်တွေတွေ့နေရတဲ့အကြောင်းပြီးခဲ့တဲ့နှစ်တွေအတွင်းအရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်ကလေးက FATF အဖွဲ့ကြီးကမကြာခဏထောက်ပြခဲ့ပါသည်အထူးသဖြင့်ရွှေကျွေးကန်နယ်မြေကနေမြို့ရဲ့လုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးစားလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပြီးတော့စောင့်ကြည့်နိုင်ငံများစီးရင်မှာ2020ပြည့်နှစ်ဖေဖော်ဝါရီလကစပြီးတော့မြန်မာနိုင်ငံကိုထည့်သွင်းခဲ့ပါသည်ငွေကြေးခွာချမှုတိုက်ဖျက်ရေးမှာမြန်မာနိုင်ငံဘက်ကလိုအပ်ချက်တွေရှိနေပြီးတော့ထိရောက်အောင်လှုပ်ဆောင်မှုပြက်ကွက်နေတာကိုပြီးခဲ့တဲ့ဇွန်လအတွင်းကပြင်သစ်အခြေဆိုင် FATF အဖွဲ့ကထုတ်ပြန်တဲ့စာရင်းမှာဖော်ပြပြီးတော့အကြောင်းကြားထားတဲ့အကြောင်းကိုလည်း Nikkei Asia သတင်းစာမှာရေးသားထားပါသည်ဒီလိုမျိုးမျက်စိမှာထည့်သွင်းခဲ့ရမယ်ဆိုရင်စီးပွားရေးအရာဒဏ်ခတ်မှုတွေဟာရုံးကန်ရည်တည်နေရတဲ့မြန်မာပြည်သူတွေပေါ်မှာထိခိုက်နိုင်တယ်ဆိုတဲ့သတိပေးချက်တွေလည်းထွက်ပေါ်နေပါတယ်ရှင်